ူရောပါကုမ္ပဏီအများပြားကအီရန်နိုင်ငံမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုရပ်ဆိုင်းလိုက်မယ်ဆိုရင်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ဆက်ပြီးတည်ထောင်နေဖို့အတွက်ဥရောပရဲ့နိုင်ငံကြီးရဲ့ထောက်ခံမှုဟာလုံလောက်မှာမဟုတ်ဘူးလို့အီရန်နိုင်ငံချိုင်းဝန်ကြီးဂျေဗစ်ဇာရစ်ကတနင်္လာနေ့မှာပြောပါတယ်။ဒီသဘောတူညီချက်ကရင်အမေရိကန်ပြည်ထောင်စုကလည်းနှုတ်ထွက်ထားတာပါ။ဤကုမ္ပဏီတွေကအီရန်မှာသူတို့ရဲ့လုပ်ငန်းတွေကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်တွေချက်မှတ်လာတာဟာအခြေအနေတွေကိုအများကြီးပိုပြီးရှုပ်ထွေးသွားစေပါတယ်လို့ဥရောပသမဂ္ဂစွန့်ရင်ကော်မရှင်နာမင်းကြီးမီဂယ်အရစ်ကနဒီရဲ့ဆွေးနွေးပွဲအပြီးမှာဝန်ကြီးဇာရစ်ကပြောကြားလိုက်တာပါ။ယူကရိန်းသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်သွားပြီးတဲ့နောက်မှာဥရောပသမဂ္ဂအပေါ်မှာအီရန်လူလူရဲ့မျှော်လင့်ချက်တွေပိုပြီးတိုးလာတာပါ။ယူကရိန်းသဘောတူညီချက်ပေါ်မှာ EU ရဲ့နိုင်ငံရေးထောက်ခံမှုကမလုံလောက်ပါဘူးလို့ဝန်ကြီးဆာရက်ပြောတာကိုကိုးကားပြီးအီရန်နိုင်ငံပိုင် IRIB ဒဏ္ဍာရီဌာနကပြောပါတယ်။အီရန်မှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေကိုအမေရိကန်ကဒဏ်ခတ်အရေးယူမှုတွေပြန်ပြီးချမှတ်မယ်လို့ချင်းချောက်ခဲ့တဲ့နောက်မှာပြည်ပကုမ္ပဏီအများပြားအီရန်နိုင်ငံကနေထွက်ခွာသွားကြတာပါ။အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုကနေကျင်းလုံခွင့်မရဘူးဆိုရင်အီရန်မှာဒေါ်လာ4.8 ဘီလီယံယင်းနှုန်းမှုကိုရပ်တော်မယ်လို့ကျင့်တဲ့ရင်းနှီးကုမ္ပဏီတိုတိုကပြောပါတယ်